ကချင်ပြည်နယ်ဖားကန့်မြို့နယ်လီလိုလမ်းမကြီးမှာဒီနေ့မနက်ကစစ်ကောင်စီနဲ့ KIA ကြားတိုက်ပွဲထမှန်ဖြစ်ပွားခဲ့ပြီးဝရဇွတ်ကျေးရွာအတွင်းကိုလက်နက်ကြီးကြီးကျတာကြောင့်ရွာသားနှုတ်ထိခိုက်ဒဏ်ရာရခဲ့ပါတယ်။ရန်ကုန်ကပေးပို့တဲ့ဒီလီလိုလမ်းမကြီးပေါ်ကတိုက်ပွဲနောက်ဆုံးအခြေအနေကိုတော့ကိုသားညုံကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ဒီကနေ့မနက်တိုက်ပွဲဖြစ်ခဲ့တာကတော့ဖားကန့်မြို့နယ်လီလိုလမ်းမကြီးပေါ်ကဝရဇွတ်ကျေးရွာအုပ်စုအောင်ရာရွာမှာစစ်ကောင်စီတပ်နဲ့ဆံပြရွာပြည်သူစစ်အဖွဲ့တွေကို KIA ကမိုင်းခွဲတက်ခိုက်ခဲ့ပြီးအဲ့နောက်မှာပြစ်ခတ်မှုတွေဖြစ်တာပါ။မိုင်းခွဲပြီးတဲ့နောက်နိုင်ဝက်ကြာလောက်နှစ်ဖက်တိုက်ပွဲဖြစ်ခဲ့တယ်လို့ဒေသခံရွာသားတူဦးက view ကိုပြောပါရတယ
်။ခဏရမှာလည်းဆံပြရွာနဲ့ကာကြီးရဲ့ဖြစ်တဲ့အောင်ရာကြီးအောင်ဖြစ်တယ်။အောင်ရရဖဲမာလို့တောင်ပြောလို့ရပါဘူး။အဲလမ်းမကြီးပြမှာပေါ့။အဲခမ်းမနာရှင်းနေတော့မှကျတော့မရှင်းနေတာမနေ့ရှင်းနေတာမှပါဖြစ်တယ်။ဒီကြောင်ကိုဆဲမိုင်းတိုက်တယ်လို့တဘောရ။အဲစားပွဲနဲ့ကြည့်ကြတယ်။အဲနိုင်ရတော့ဖြစ်ခတ်ကြမှာ။အဲစစ်တပ်ရင်ပြည်သူတွေပေါင်းမလို့မှဒီဘက်ကပြန်လည်းနဲ့တန်တက်ဖို့ခတ်ကြပါတော့မှာ။
တောက်ကြနေညနေ9နာရီလောက်ကလည်းဝရဇွတ်ရွာနီးမိုးကောင်းချောင်းကဒေသခေါ်တရုတ်တရာအနီးမှာလည်းစစ်ကောက်စီစစ်ကြောင်းကို KIA ကမိုင်းခွဲတက်ခိုက်ခဲ့တာကြောင့်တိုက်ပွဲဖြစ်ခဲ့ပါသေးရဲ့။မင်းနဲ့ဒီနေ့မနေ့တိုက်ပွဲဖြစ်ပွားခြင်းစစ်ကောက်စီတပ်ဘက်ကပြစ်ခတ်တဲ့လက်နက်ကြီးကြီးတွေဟာဝရဇွတ်ရွာမှာကြွရောက်ပြီးတော့ရွာသားနှစ်ဦးထိခိုက်ဒဏ်ရာရတယ်လို့လည်းသိရပါတယ
်။မင်းကဖိုင်ကြီးတရားမှာဖြစ်တဲ့အခါမှာလည်းတယောက်ထိရဲ့တဲ့။ဒါမှမဟုတ်ဒီနေ့အဲဒီမှာဖြစ်တဲ့ခါလက်နက်ကြီးနဲ့စမ်းပြတော့တယောက်ထိရဲ့မယောက်ထိရဲ့ဆိုတာအဲရွာသားပေါ့နော်အဲဝရဇွတ်ရွာသားဖြစ်ရဲ့ဆိုတော့ဝရဇွတ်တရားမယောက်ထိရဲ့ဒီမှာနှစ်ကိုခုံရပါရှိရပါဘောနှစ်ကိုခုံရသူစမှာဆိုအဲတက်ကောင်းကနေဖြစ်တော့အင်းတက်ကောင်းကနေဖြစ်တဲ့ဟာအဲတော့ကတော့ကြောက်
တိကက်တရားရသူတွေဟာအသက်45နှစ်အရွယ်အမျိုးသားတဦးနဲ့အသက်12နှစ်အရွယ်မိန်းကလေးတဦးဖြစ်တယ်လို့နောက်ဒေသခံတဦးကပြောပါတယ
်။ဟာရစ်ပြည်တော်ဘက်ကတပ်ကလက်နက်ကြီးကျတဲ့တဲ့ကြောင့်ဒီနေ့ကျတဲ့ပါတော့ဒီခဏချင်းအရွယ်ဦးတော်ဖန်းတောက်ပေါ်မှာဆက်ရကြည့်ရပါတယ်။နောက်သူကအဲ့ဒီမခွန်ဖွဲ့တဲ့နေ့ဒီနေ့ဒီတို့အိမ်မှာကျတဲ့ခါကျတော့သူကြီးခိုက်သွားတော့ပေါ့။အဲသူကတက်ကြည့်သွားတယ်တဲ့။
နေ့တာတိုက်ပွဲအတွင်းစစ်ကောင်စီနဲ့ KIA ဘက်ကထိခိုက်သေးဆုံးတဲ့အခြေအနေကိုတော့မသိရတဲ့အကြောင်းဒေသခံတွေကပြောပါတယ်။ပြီးခဲ့တဲ့အပတ်တွင်းကတော့ဖားကန့်မြို့နယ်လဝါကြီးရွာနီးမှာတိုက်ပွဲဖြစ်ခဲ့တာကြောင့်ခွန်ဆိုင်ရန်ရွာသား300လောက်ဟာလဝါရွာကိုတင်းရှောင်နေကြပြီးတော့စေဝါနဲ့ရိခာအခက်ခဲရှိနေကြပါတယ်။စက်တင်ဘာလဒုတိယပတ်တွင်းကလည်းတနိုင်းနဲ့ရှင်ပူရန်ကြားမှာစစ်ကောင်စီတပ်နဲ့ KIA ရဲ့ကြားတိုက်ပွဲပြင်းထန်ခဲ့ပါတယ်။နောက်ပိုင်းမှာတနိုင်းဘက်ကိုစစ်ကောင်စီစစ်ကြောင်းတွေခြေတက်လာတဲ့နောက်လီလိုလမ်းမကြီးတလျှောက်မူကောင်ဖားကန့်နဲ့တနိုင်းမြို့နယ်တွေအတွက်မှာမိုင်းခွဲတိုက်ခိုက်မှုတွေနဲ့တိုက်ပွဲတွေဇက်တိုက်ဖြစ်လာခဲ့ပါတယ်။ကချင်လီလိုလမ်းမပေါ်ကအခုတိုက်ပွဲတွေနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကသုံးတရာထုတ်ပြန်ပြောဆိုတာမရှိသေးပါဘူးခင်ဗျ။